ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တနင်္လာနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးသေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်လုံခြုံရေးတာဝန်ခံတွေကတော့ရုံးရင်းဆန့်ကပ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့တတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်ဆူဒန်ပြဿနာကိုအဖြေရှာဖို့အတွက်အမေရိကန်တန်တမန်ဆူဒန်ကိုမလာခင်ကလေးမှာပဲအခုလိုဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါတနင်္လာနေ့မှာနောက်ထပ်9ဦးသေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ်တာဘဟန်အာနာသိမ့်ခဲ့ခြင်းကစပြီးအာနာသိမ့်ဆန်ရင်သူ82ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်2019မှာသမ္မတအိုမာအယ်ဘာရှီယာကိုဖျောက်ချခဲ့ခြင်းကစပြီးစစ်တပ်နဲ့အရက်ဖက်ပူးတွဲအုပ်ချုပ်နေရကနေစစ်တပ်ကအာနာသိမ့်ခဲ့တာပါတနင်္လာနေ့သေဆုံးခဲ့တဲ့ဆန္ဒပြသူ3ဦးကစစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့ကပစ်ခတ်တဲ့ကြီးစံထိမှန်သေဆုံးရတာလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာန Facebook စာမျက်နှာမှာအာနာသိမ့်မှုဆန့်ကျင်တဲ့ဆေးပညာရှင်တို့ကရေးသားထားတာပါ။နောက်လေးဦးကတော့ဆန္ဒပြသူတွေကိုအာနာပိုင်တွေဖြုတ်ခွဲမှုတွင်တည်ဆွန့်ရတယ်လို့လွတ်လပ်တဲ့ဆူဒန်ဆရာဝန်များဗဟိုကော်မတီကပြောပါတယ်။ဗိုလ်ချုပ်ကြီးဘဟန်မှာသူ့ရဲ့လုံခြုံရေးတာဝန်ခံတွေနဲ့တနင်္လာနေ့မှာအရေးပေါ်စီဝေးခေါ်ယူခဲ့ပြီးအကြမ်းဖက်နှိမ်နင်းတပ်ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဆန္ဒပြသူတွေဟာငြင်းငြင်းစွာဆန္ဒပြတာမဟုတ်တော့ပဲဘယံမရာအခြေအနေဖြစ်အောင်လှုပ်လာတာဖြစ်ပြီးဒီအကြမ်းဖက်မှုမှာပါဝင်နေသူတွေကိုချေမှုန်းမယ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆူဒန်မှာအုပ်ချုပ်နေတဲ့ကောင်စီကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်